တရားထုတ်တယ်ဆိုတာကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်လို့အထောက်အထားကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်တိုင်းသိမှလောဘဒေါသငြိမ်းပါကိုခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်တိုင်းမသိတော့ဒီခန္ဓာကိုယ်ကြီးရဲ့ပုံမှန်ဆွေးနွေးကြတယ်မမောကြတယ်အဲ့ဒီဆွေးနွေးမှုမမောမှုတွေကြောင့်ပဲဆင်းရဲဒုက္ခတွေဖြစ်ကြတာဆင်းရဲဒုက္ခတွေချုပ်နှိမ့်သွားဖို့အတွက်ဒီခန္ဓာရဲ့ပုံမှန်ဆွေးနွေးမမောမှုလို့ဆိုတဲ့သမှုရတစ္ဆာတဏှာလောဘကိုပယ်ရှားပြစ်ဖို့လိုတယ်ရှင်လည်းမမုံမှုဆိုတဲ့သူရတ္တစ္ဆာတဏှာလောဘကိုပယ်ရှားဖို့အတွက်ဒီခန္ဓာကြီးရဲ့အကြောင်းတွေကိုအမှန်တိုင်းသိဖို့လိုတယ်။ဒီတော့ဒီခန္ဓာကြီးကဘယ်လိုသဘောရှိတော့ဒီခန္ဓာကြီးကမတည်ငြဲတဲ့သဘောရှိတယ်အနိစ္စသဘောရှိတယ်စဉ်းစားကြည့်နော်။မွေးပွားလာတဲ့အခုချိန်တည်းအောင်အဆင်းနဲ့ပြောင်းလဲလာခဲ့တာ။ကလေးလေးဘဝကနေတစ်နှစ်ပြီးတစ်နှစ်ပြည့်စုံလာလိုက်တာအရွယ်မျိုးမျိုးကိုဖြတ်တန်းလာတဲ့အရွယ်မျိုးမျိုးကိုဖြတ်တန်းလာရင်လည်းဒီရွယ်ထိရောက်လာခဲ့တယ်အဲ့ဒီလိုနဲ့ပဲဘဝတစ်ခုပြီးဆုံးသွားအောင်ပါပဲဒီမတည်မြဲတဲ့အနေစာသဘာဝကိုအသေးစိတ်သိမြင်ဖို့လိုတယ်အခြေအနေတိုင်းပြီးဆုံးလိုက်နေတယ်ဆိုတာကိုနားလည်ဖို့လိုတယ်ဖြစ်လာတဲ့သဘောတွေကပြီးဆုံးသွားနေတယ်ဖြစ်လာတဲ့သဘောမှန်တယ်ရဘယ်ဖြစ်ချင်းတရားမှတည်မြဲနေတယ်ဆိုတာမရှိဘူးယံကင်းရှိသမှုရိယဓမ္မတပ္ပန္တနိရောဓဓမ္မတည်ဘာတွေပဲဖြစ်လာဖြစ်လာဖြစ်လာတဲ့သဘောမှန်တယ်များအကုန်လုံးဖြုတ်ချောက်ချုပ်ပြောက်သွားကြမှာစဉ်းစားကြည့်နော်ဆိုကြပါစို့ဘဝမှာမြင်ရတယ်ဆိုတာတွေဖြစ်နေတယ်အဲ့ဒီမြင်တယ်ဆိုတာတွေကလည်းပဲမြင်ပြီးပြီးသွားတာပဲနောက်ထပ်အစ်စ်ထပ်ပြီးမြင်တာတွေဖြစ်တယ်အဲ့ဒီအစ်စ်ထပ်ပြီးတော့မြင်ရတာတွေလည်းတည်မြဲနေတာမဟုတ်သူလည်းပြီးသွားတာမြင်မှုတွေကထပ်ဖြစ်တယ်ဖြစ်တိုင်းလည်းပြီးဆုံးပြီးဆုံးသွားတာအဲ့လိုပဲကြားရတာတွေလည်းကြားပြီးပြီးသွားတယ်။နောက်ထပ်ပြီးတော့ကြားတယ်။အဲ့ဒီအစ်စ်ထပ်ကြားရတဲ့သဘောကလည်းတည်မြဲနေဝင်မရှိဘူး။သူ့လည်းပဲချုပ်ပြောင်းသွားတာပဲ။ဒီလိုနဲ့ထပ်ကြားတယ်။ကြားတိုင်းပြီးဆုံးချုပ်ပြောင်းသွားတာကြီးပဲ။မပြီးဆုံးတဲ့ကြားခြင်းဆိုတာမရှိပါဘူး။အခုဦးဇင်းရဲ့နှုတ်ကထွက်နေတဲ့အတန်တွေကိုကြားနေရတယ်။အတန်တွေကလည်းဖြစ်လာပြီးပျောက်သွားတယ်။နောက်ထပ်အတန်ဖြစ်လာတဲ့အကြောင်းတွေကရှိနေတော့အတန်တွေကထပ်ဖြစ်တယ်။ဖြစ်တိုင်းတော့အဲ့ဒီအတန်တွေကလည်းချုပ်ပြောက်သွားတာပဲ။အတန်တွေချုပ်ပြောက်သွားတဲ့အဲ့ဒီအတန်ကိုကြားတယ်ဆိုတဲ့သောတဝိညာဉ်ကြာတိလေးလေးတွေကလည်းချုပ်ပြောက်သွားတာပဲ။အတန်နဲ့ကြားတဲ့သဘောလေးတွေချုပ်ပြောက်သွားမှုဟာသတိထားကြည့်မယ်ဆိုရင်အလွန်ထင်ရှားတယ်။အဲ့လိုပဲဦးဇင်းတို့နတ်နေရတယ်။အရာလာတွေစမ်းတော့ရတယ်။တွေ့ထီးမှုတွေဖြစ်တယ်။တွေ့ကြံတွေဖြစ်တယ်။ကိုယ်ဦးဇင်းပြောလိုက်တာ6မျိုးမြင်ခြင်းကြားခြင်းနှမ်းရှုခြင်းစားသောက်ခြင်းတွေ့ထိခြင်းတွေ့ကြံခြင်းဒီ6မျိုးဖြစ်နေဘာတွေပဲဖြစ်ဖြစ်တည်မြဲနေရဆိုတာမရှိဘူးအဲ့ဒီ6မျိုးဖြစ်နေတာကိုအကြောင်းပြုပြီးတော့စိတ်ထဲမှာချမ်းသာခြင်းဆင်းရဲခြင်းဝမ်းသာခြင်းဝမ်းနည်းခြင်းဒီလိုသဘာဝတရားတွေဖြစ်နေဒီခံစားချက်ဝေဒနာတွေဟာလည်းပဲတည်မြဲနေတာမဟုတ်သူတို့လည်းပဲဖြစ်ပေါ်လာပြီးတော့ချုပ်ပြောက်သွားကြတာအဲ့လိုတည်မြဲမှုမရှိတာဒီခန္ဓာရဲ့သဘောအမှန်ပဲအဲ့ဒီသဘောအမှန်ကိုအမှန်တိုင်းသိအောင်လို့ဒီခန္ဓာကိုယ်မှာဘယ်လိုသဘောတွေပဲဖြစ်လာဖြစ်တိုင်းသတိဝိရိယနဲ့တည်နေအောင်ကြိုးစားနေရဒါဟုတ်ပဲတရားအထုတ်တယ်လို့ခေါ်တာပါပဲဒါကြောင့်ဘာတွေပဲဖြစ်တိုင်းသိအောင်ကြိုးစားနေရဒီခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဘယ်သဘာဝတရားတွေကိုပဲဖြစ်သူ့အရှိသဘောတိုင်းတည်နေအောင်ကြိုးစားရသစ္စာဘုရားကဒီခန္ဓာကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်လို့ရှုထောင့်မျိုးစုံကနေရှုကြည့်နေဖို့သင်ကြားပေးထားတာဥမာအာနာပါနဆိုရပါစို့ဒီဝင်သက်ထွက်တဲ့ဝင်လေထွက်လေကိုဝင်တိုင်းထွက်တိုင်းသတိထားခိုင်းဒီဝင်လေထွက်လေရဲ့ဝင်မှုထွက်မှုကဒီခန္ဓာကြီးရဲ့အလွန်ရင်းပါတဲ့အစီပိုင်းတစ်ခုဒါဝတိထားပြီးတော့ရစက်သိနေအောင်ကြိုးစားရတယ်ဘုရားရှင်ဘုရားကြီးသင်ကြားပေးတဲ့အတိုင်းပြောရရင်တော့ဝင်လေဝင်တိုင်းထွက်လေထွက်တိုင်းနာတိပြတနေရာရေကိုထိခိုက်ပုတ်တိုက်ပြီးတော့ဝင်ထွက်သွားရတယ်။အဲ့ဒီထိတဲ့နေရာလေးကိုစိတ်ဆိုင်ပြီးတော့ဒလဇက်ဖြစ်ပေါ်နေတဲ့ထိမှုသဘောလေးကိုဒလဇက်ပဲတည်နေအောင်ကြိုးစားရတယ်။ရိုးရိုးလေးပဲ။ဝင်လေဝင်တိုင်းထိတဲ့ထိတိုင်းတည်အောင်ကြိုးစားရတယ်။ထွက်လေထွက်တိုင်းထိတဲ့ထိတိုင်းတည်အောင်ကြိုးစားရတယ်။ဝင်လေဝင်တိုင်းထွက်လေထွက်တိုင်းထိမှုသဘောလေးတွေဖြစ်တယ်အဲ့ဒီထိမှုသဘောလေးတွေဟာဒီခန္ဓာကြီးရဲ့ဖြစ်ပေါ်နေတဲ့သဘောဝတရားတွေကထင်ရှားဖြစ်နေတဲ့သဘောဝတရားတစ်ခုပဲအဲ့ဒီထိမှုသဘောကိုတည်နေခြင်းအဖြစ်လည်းပဲ ဒီခန္ဓာရဲ့မတည်မြဲတဲ့အနိစ္စသဘောကိုနားလည်သွားနိုင်တာဒါကြောင့်ဝင်လေဝင်တိုင်းထီတိုင်းသိအောင်ကြိုးစားကြရထွက်လေထွက်တိုင်းထီတိုင်းသိအောင်ကြိုးစားကြရဒီအလုပ်ဟာထိုင်နေတဲ့ထိုင်နေတုန်းသာလုပ်လို့ရတာမဟုတ်လျောင်းဆက်နေတဲ့အချိန်မှာလည်းလုပ်လို့အဆင်ပြေတာပဲဝင်လေထွက်လေကိုသိဖို့ကြိုးစားတဲ့အခါမှာဦးဇင်းတို့ဝင်လေလေးဝင်သွားဖို့အားမစက်ရအောင်ထွက်လေလေးထွက်သွားဖို့အားမစက်နဲ့နော်ဝင်လေထွက်လေရဲ့ထိမှုကလားသိဖို့အားစက်ရဝင်လေဝင်သွားဖို့အားမစက်နဲ့ထွက်လေထွက်သွားဖို့အားမစက်နဲ့ဝင်လေထွက်လေရဲ့ထိမှုကလားသိဖို့အားစက်ရဝင်လေထွက်လေဆိုတာဒီခန္ဓာကြီးရဲ့အလိုလျောက်ဖြစ်နေတဲ့သဘောဝတရားကြီးတစ်ခုပဲမဝင်အောင်မထွက်အောင်အောင့်ထားလို့မှမရဘူးစဉ်းစားကြည့်နော်ဝင်ဖို့ထွက်ဖို့ဘာမှကြိုးစားစရာမလိုအိပ်နေတဲ့အချိန်မှာဝင်နေထွက်နေတာကိုစဉ်းစားကြည့်ပေါ့။မကြိုးစားရလေ။သူ့ဘာသာသူဝင်ထွက်နေတာ။ဒါကိုကိုယ်ကသိအောင်ကြိုးစားရ။ဝင်လေဝင်တိုင်းထီတယ်၊ထီတိုင်းသိနေအောင်ကြိုးစားရ။ထွက်လေထွက်တိုင်းထီတယ်၊ထီတိုင်းသိနေအောင်ကြိုးစားရ။အဲ့ဒါလို့ကြိုးစားနေလို့ရှိရင်ဒီထိမှုသဘောလေးတွေဟာတတိပီးတတိဆင်းဆက်မပြတ်ဖြစ်ပေါ်သွားတယ်ဆိုတာကိုသိနိုင်တယ်။ထိမှုသဘောအစ်တစ်ခုဖြစ်လာတိုင်းဖြစ်လာတိုင်းသူအရင်ဖြစ်ခဲ့တဲ့ထိမှုသဘောတွေတစ်ခုပြီးတစ်ခုချုပ်ပြောက်လိုက်နေတယ်ဆိုတာကိုလည်းသိနိုင်တယ်။ဒါဒီခန္ဓာကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားအထုတ်တဲ့နီလန်းနေတဲ့ကနီလန်းတစ်ခုပဲ။ဒီနည်းနဲ့ကြိုးစားရင်လည်းဒီခန္ဓာရဲ့အနိစ္စဒုက္ခအနတ္တသဘောတရားအမှန်တွေကိုအမှန်တိုင်းသိနိုင်တာ။ဒီခန္ဓာကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်နည်းမျိုးစုံနဲ့ကြိုးစားရတာပဲ။ဒီခန္ဓာကိုယ်ကြီးဟာသွားရထိုင်နေအောင်ဆိုတဲ့ဣရိယာပုကြီးလေးမျိုးမှာတစ်မျိုးမျိုးနဲ့နင်းနေတယ်ဒါကိုလည်းအမှန်တမ်းသိအောင်ကြိုးစားရမှာဒီလိုသိအောင်ကြိုးစားတဲ့ဤကိုဦးဇင်းတို့သတိပဋ္ဌာန်ပါဠိတော်မှာဣရိယာပဌပပဆိုပြီးတော့အထင်ရှားမြတ်စွာဘုရားဟောထားတာသွားနေရင်လည်းသွားနေတယ်လို့သိရမယ်သွားနေတဲ့အချိန်မှာခန္ဓာကိုယ်ကြီးကသွားနေတဲ့အနေအထားပေါ်မှာသတိထားပြီးတော့အမှန်တိုင်းသိနေရခြေဘဝနေကောင်းသည့်တကောလုံးသွားနေတဲ့အချိန်မှာဘလို့ဖြစ်နေတယ်လဲဘယ်လိုလှုပ်ရှားနေတယ်လဲဒါကိုသတိထားပြီးတော့သိနေရသွားနေတဲ့ချိန်မှာခြေောက်တွေဘလို့လှုပ်ရှားနေတယ်လေခြေောက်တွေကြွတက်လာပုံနဲ့ရှေ့လှမ်းလိုက်ပုံနဲ့ဖိပြီးနင်းချလိုက်ပုံနဲ့ဒီလိုနဲ့တလန်းပြီးတလန်းလှမ်းသွားနေတယ်ဒါကိုဖြစ်နေတဲ့အတိုင်းအသေးစိတ်တိနေရမယ်လက်တွေအာယူပြီးတော့လွှဲနေပုံနဲ့လှုပ်ရမ်းနေတာတွေခြေလမ်းတိုင်းခြေလမ်းတိုင်းခန္ဓာကိုယ်ကြီးရဲ့လှုပ်ရှားနေတာတွေသွားနေတဲ့အချိန်မှာတစ်ခုလုံးရဲ့ဖြစ်ပေါ်နေတဲ့အနေအထားမျိုးစုံကိုအသေးစိတ်တိနေအောင်ကြိုးစားရညဉ့်ဉဏ်ကြီးမသွားနဲ့နော်အရန်နေနေကြီးလည်းမသွားနဲ့ပုံမှန်ထက်နည်းနည်းလေးနှိပ်ပြီးသွားရင်လည်းကြိုးစားကြည့်နော်ဝိရိယထက်ထက်တန်တန်နဲ့တစ်ဆက်သိနေအောင်ကြိုးစားကြည့်အဲ့လိုကြိုးစားမယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးရဲ့ရုပ်သဘာဝတွေကိုအမှန်တိုင်းသိမြင်လာမယ်လေးတဲ့သဘောတွေပေါ့တဲ့သဘောတွေလှုပ်ရှားယုံကန်နေတဲ့သဘောတွေထိမှုသဘောတွေဟောဒီသဘောတရားတွေကိုသိလာမယ်ဒီသဘောတရားလေးတွေဟာလက်နဲ့ကင်ပြလို့ရတာမဟုတ်ဘူးနော်မျက်စိနဲ့ကြည့်လို့လည်းမမြင်ရစိတ်နဲ့သာသိနိုင်တဲ့ပရမတ္ထသဘာဝတရားတွေပဲအဲ့ဒါလို့လေးမှုပေါ်မှုလှုပ်ရှားမှုထိတွေ့မှုအစတာတွေကိုတိတိနေရင်းနဲ့အဲ့ဒါတွေရမတည်မြဲမှုအနိစ္စသဘောတွေကိုသိမြင်လာနိုင်တယ်အဲ့လိုအနိစ္စသဘောတွေကိုသိလာရင်ဒုက္ခသဘောအနတ္တသဘောဒါတွေလည်းသိလာမှာဒါသွားနေရင်းနဲ့တရားရှုမှတ်နေတာဟိုဒီခန္ဓာကိုယ်ကြီးကအမြဲတမ်းသွားပြီးတော့နေနိုင်တာတော့လည်းမဟုတ်ထိုင်ခြင်းလာတဲ့အခါထိုင်ရပြန်တာပဲကုံမမပဲဖြစ်ဖြစ်ကရင်မမပဲဖြစ်ဖြစ်နော်ဒီနေရာမှာထိုင်ရတယ်အဲ့လိုထိုင်နေရင်လေထိုင်နေတဲ့အနေအထားပေါ်မှာသိထားပြီးတော့သိနေအောင်ကြိုးစားရမယ်ခြေချထိုင်မယ်ဆိုလို့ရှိရင်ခြေတောင်းနဲ့မြေကြီးနဲ့ထိနေတဲ့ဒါကိုသိနေတယ်တင်မနဲ့အခင်းနဲ့ထိနေတဲ့လက်ကပေါင်ပေါ်တင်ထိုင်လေလက်နဲ့ပေါင်နဲ့ထိနေတဲ့အဲ့ဒါတွေကိုသိနေရတယ်ထိုင်နေတော့မှဒီကိုယ်လုံးဘလို့ဖြစ်နေလဲဖြစ်နေတဲ့အတိုင်းသိနေဖို့ကြိုးစားရမယ်အဲ့လိုပဲဦးဇင်းတို့ရက်နေတဲ့ချိန်မှာလည်းပဲရက်နေတဲ့အနေထားပေါ်မှာသတိထားပြီးတော့နေရမှာသတိထားပြီးတော့သိနေရမှာရက်နေတဲ့ချိန်မှာတော့တစ်ခုလုံးရဲ့အလေးစင်ကဟိုဦးဇင်းတို့ခြေပွားလေးနှစ်ခုပေါ်ကိုရောက်နေတော့ခြေပွားနှစ်ဖက်မှာလေးတဲ့သဘောတွေထင်ရှားမှာပေါ့တစ်ခုလုံးအောက်ကိုဖိချနေတယ်လို့ဖြစ်နေတော့လေးလံတဲ့သဘောတွေခြေပွားမှာဖြစ်လာမှာပူလာတာတွေဖြစ်လာမယ်ဒါတွေကိုလည်းသိနေရတယ်ဟုတ်လေဖျားလေးတွေမှာသွေးတိုးလို့တင်းနေတာတွေကြက်နေတာတွေလေးနေတာတွေဒါတွေကိုလည်းသိလာနိုင်ရက်ပြီးတော့တတလေးနေပြီးတော့ဒီခန္ဓာမှာဘလို့သဘောတွေထင်ရှားနေတော့ဖြစ်နေတော့တတိလေးထားပြီးတော့နေကြည့်ပေါ့ ရက်နေတဲ့အချိန်မှာရက်နေတယ်လို့အမှန်တိုင်းသိနေရမယ်ဆိုတာလေးကိုပို့ပြီးတော့၄ပဲပေါက်တော့ကြိုးစားအထောက်ကြည့်ပေါ့ရက်နေုံနဲ့မလဲဒီခန္ဓာကိုယ်ကြီးရက်ပြီးတော့လည်းအမြဲတမ်းနေနိုင်တာမဟုတ်ဘူးခန္ဓာကိုယ်ကြီးပြန်မလာတဲ့အခါကြောင်းညာလာတဲ့အခါလျောင်းဆက်ရတယ်ဆိုတာကိုလုံးကြရပြန်တာပဲအဲ့ဒါလိုလဲလျောင်းနေတဲ့အချိန်မှာလည်းပဲဒီခန္ဓာကြီးရဲ့လဲလျောင်းနေတဲ့အနေအထားပေါ်မှာသတိထားပြီးတော့သိနေရမှာပဲလဲလျောင်းနေဆိုတာအတ္တသုံးအနေအထားနဲ့နေနေတဲ့အချိန်လေးပဲအဲ့ဒီအချိန်မှာလည်းပဲဒီခန္ဓာကိုယ်ရဲ့ဖြစ်နေတဲ့အနေအထားတွေကိုအမှန်တိုင်းသိနေရမှာနော်ဒီခန္ဓာကိုယ်မှာဖြစ်နေတဲ့သဘာဝတရားတွေကိုအမှန်တိုင်းသိနေရခြေတော်ကနေကောင်းသည့်နေရာတော်တော်များများကျန်းကျင်းနဲ့ထိနေပက်လက်အနေအထားနဲ့ကိုယ်အိပ်နေသလားတစောင်းအနေအထားနဲ့အိပ်နေသလားခက်ကွေးကွေးလေးအနေအထားနဲ့အိပ်နေသလားဘယ်လိုအနေအထားနဲ့ပဲအိပ်နေအိပ်နေအဲ့ဒါကိုသိနေအောင်ကြိုးစားရအဲ့ဒီတော့ဦးဇင်းတို့အနည်းချုပ်ပြီးပြောရလို့ရှိရင်ဒီခန္ဓာကိုယ်ကြီးဘယ်လိုပုံစံမျိုးနဲ့ဘယ်လိုအနေအထားမျိုးနဲ့ပဲနေနေအဲ့ဒါကိုဖြစ်နေတဲ့တိုင်းသိနေအောင်ကြိုးစားရမယ်။ယထာယထာဝပနတ္တကာယောပနိဟိတောဟောတိတထာနံပဇာနာတိတဲ့။ဒီခန္ဓာကိုယ်ကြီးဘယ်လိုပုံစံနဲ့ဖြစ်နေဖြစ်နေဖြစ်နေတဲ့အတိုင်းတည်နေတိုင်းသိနေရမယ်လို့ဆိုလိုတာ။အဲ့ဒီတော့ဒီခန္ဓာကိုယ်ကြီးဘယ်လိုပုံစံမျိုးနဲ့ပဲဖြစ်နေဖြစ်နေဖြစ်နေတဲ့အတိုင်းသိနေအောင်ကြိုးစားကြရမှာ။ဒါအလွန်သတိထားစရာကောင်းတဲ့ကမ္မထာနီးပဲ။ဘာလို့သတိထားစရာကောင်းတဲ့ကမ္မထာနီးလို့ပြောရတာတော့။လူအများစုကတရားအထုတ်တဲ့အလုပ်ကိုလုပ်တဲ့အခါမှာထိုင်ပြီးလုပ်နေတဲ့အချိန်လေးမှာပဲဝါယမဆိုင်ကြ။နော်ဂယုတဆိုင်ကြိုးစားကြ။ထိုင်ရကနေထသွားပြီးထလာပြီးဆိုတာနဲ့သိပြီးဂယုမဆိုင်တော့ဘူး။သတိတွေကမထားကြတော့ဘူး။အသည့်တွေကမကတ်ကြတော့ဘူး။သတိလက်လွတ်ဖြစ်ကုန်ကြ။ပြောတာကကြည်လေ။တရားထိုင်လို့အချိန်ရှိပြီဆိုတော့ဘာပြောတော့။တရားဖြုတ်ကြဆိုတရားဖြုတ်လိုက်တာနဲ့ဘာတွေဖြစ်လာမတရားတွေဝင်လာတာပေါ့တတိလလွတ်ဖြစ်တော်တာနဲ့အတွေ့တွေဝင်လာမယ်မဖြစ်ခဲ့တာတွေကိုတွေးမယ်မဖြစ်သေးတာတွေကိုတွေးမယ်မဖြစ်ချင်တာတွေတွေးမယ်မဖြစ်ချင်နေတာတွေတွေးမယ်အဲ့လိုအတွေ့တွေဝင်လာတာနဲ့အဲ့ဒါကိလေသာကပါလာတယ်အဲ့တော့တရားတွေကခဏခဏဖြုတ်နေတော့ဖြုတ်ထားတဲ့အချိန်တွေကလည်းများနေတော့အဋ္ဌဉာဏ်ကဘယ်များများဆန်းဆန်းဖြစ်တော်မလို့တရားတလဲမတရားတလဲသွားနေတော့မတရားတလဲတွေကလည်းများရနေတော့တရားကအမကောင်းတော့ဘူးပေါ့ဒါကြောင့်တရားမဖြုတ်ဖို့လိုတယ်နော်တရားကိုဖြုတ်တယ်ဆိုမှတော့ဘယ်ကောင်းမလို့ဒါကြောင့်တရားဖြုတ်ပြီးနေတဲ့အချိန်တွေမများစီပဲနဲ့တတ်နိုင်ရင်တရားမဖြုတ်ဘဲနဲ့အချိန်တိုင်းဘာပဲဖြစ်နေဖြစ်နေဘလို့ပဲဖြစ်နေဖြစ်နေဒလဇက်တိနေမယ်ဆိုတဲ့မြင့်မြတ်တဲ့ခံယူခြင်းနဲ့ကြိုးစားကြရမှာဒလဇက်အတိဆက်နေအောင်တတိဆက်နေအောင်အဲ့လိုကြိုးစားနိုင်တဲ့လူတွေအတိညာမြန်မြန်ရကြတာတရားအထုတ်တယ်ဆိုတာတကယ်တမ်းကအချင်းကတ်သက်ချက်မထားရအောင်။အိနေတဲ့အချိန်ကလည်းလို့အချိန်တိုင်းမှာအထုတ်ရမှာ။နေရာကတ်သက်ချက်မထားရဘူး။ဘယ်နေရာမှာပဲဖြစ်ဖြစ်အထုတ်ရမှာ။အနေထားကတ်သက်ချက်မထားရဘူး။ဘယ်လိုအနေထားမျိုးနဲ့မရှိဘူးအထုတ်ရမှာ။အဲ့လောက်ကြီးတော့ဆွေလိုမြေမြကြီးလို့ဖို့တော့မလွယ်ဘူးနဲ့တူတယ်လို့အဲ့လိုမတွေးပါနဲ့။နော်မြင့်မြတ်တဲ့အသိဉာဏ်ကိုရကျင်တယ်တကယ်ရကျင်တယ်ဆိုရင်တော့အဲ့ဒါဦးဇင်းတို့ကြိုးစားကြရမှာ။နေရာတိုင်းအချိန်တိုင်းနေထားတိုင်းသတိကပ်ပြီးတော့သိအောင်ကြိုးစားကြရမှာမဟာသတိပဋ္ဌာန်တော့တမ္ပဇိညာပပပိုင်းမှာဟောထားတာလေးကြည့်ပေါ့အဘိက္ခန္တိပဋိက္ခန္တိတမ္ပဇာနာဂါရီဟောတိရှေ့သွားတဲ့အခါမှာပဲဖြစ်ဖြစ်နောက်ဆုံးတဲ့အခါမှာပဲဖြစ်ဖြစ်သိလျက်နဲ့ပြုရမယ်တဲ့ဟောသိလျက်နဲ့ပြုရမယ်ဆိုတာလေးကိုသတိထားရှေ့သွားတာပဲဖြစ်ဖြစ်နောက်ဆုံးတာပဲဖြစ်ဖြစ်သိလျက်နဲ့ပြုရမယ်တဲ့အဲ့လိုပဲဦးရှင်တို့တဲ့တဲ့ကြည့်တယ်တစောင်းကြည့်တယ်ကိုရည်တဲ့ဆန်းတဲ့ဒါတွေကိုလည်းသိလျက်နဲ့ပြုရမယ်။ဟောတပိတ်သင်္ကန်းတွေကိုင်တဲ့အခါစားတဲ့တောက်တဲ့အခါကြင်ကြီးကြင်ငယ်ဆွန့်တဲ့အခါပွားတဲ့ရက်တဲ့အခါထိုင်တဲ့အခါအိပ်တဲ့အခါနိုးတဲ့အခါစကားပြောတဲ့အခါစိတ်စိတ်နေတဲ့အခါဘယ်လိုအခါမှာပဲဖြစ်ဖြစ်အဲ့ဒီဖြစ်နေတာကိုသိပြီးတော့ပြုရမယ်လို့အဲ့လိုမြတ်စွာဘုရားဟောတာ။ရိုးရိုးလေးပဲနော်။ဘာပဲဖြစ်ဖြစ်သိလျက်ပြုရမယ်ဆိုတာလေးအလွန်တရာမှမှတ်သားစေ။ဘာပဲဖြစ်ဖြစ်ဖြစ်နေတာတွေကိုသတိလေးထားပြီးသိနေရမယ်လို့နားလည်ရမှာအဲ့လိုသိတည်နေတဲ့အခါမှာသိပြီးသားတွေကိုထားခဲ့။နောက်သိစရာတွေကဒလဇက်ဖြစ်ဖြစ်နေတဲ့အတွက်ဆက်ဆက်ဖြစ်နေတာတွေကိုပဲသိတည်နေရတယ်။သိပြီးသားကိုပြန်မတွေးပါနဲ့။ခုရင်လေးဖြစ်ခဲ့တာကိုတောင်းထားခဲ့ပါသူမရှိတော့ပါဘူး။တဘာဝတရားတွေဆက်ဆက်ဖြစ်နေတယ်။အဲ့ဒါတွေကိုဖြစ်တိုင်းဖြစ်တိုင်းသိတည်နေရမယ်။ဒီလုပ်ငန်းစဉ်ကိုလွယ်လွယ်လို့တော့ဦးဇင်းတို့မဆိုလို့ပါဘူး။လွယ်လေတကယ်မလွယ်ပါဘူး။ဘာဖြစ်လို့မလွယ်တာလဲဆိုတော့ တတန်တရာလို့မိမိရောရောပေါ့ပေါ့ဆာတာနေခဲ့တဲ့အလိကျင်စုကြီးကလွှမ်းမိုးထားလို့မလွယ်ဘူးလို့ဆိုကျင်တာတတန်တရာလို့မိမိရောရောနေခဲ့တယ်ဆိုတာတဲ့အခုကိုသိနိုင်တဲ့ဒီဘွားမှာကိုပဲကြည့်လေခပ်ပေါ်ပေါ်ဖြစ်လို့ပဲနေနေတာနော်တတိနဲ့နေတဲ့အချိန်ကဘလောက်များများလို့တော့မိမိရောရောပေါ့ပေါ့ဆာတာဖြစ်လို့ပဲနေနေကြတာဒီခန္ဓာကြီးရဲ့အကြောင်းကိုသိနေတဲ့စီဘလောက်ရှိခဲ့လဲနော်သိအောင်ကဘလောက်ကြိုးစားခဲ့လဲကိုကိုကိုပြန်မေးပေါ့ပြင်ဘက်ကအရာတွေကိုပဲစိတ်ဝင်စားပြီးပြင်ဘက်ကအရာတွေနဲ့ပဲဟောပြင်ဘက်ကအရာတွေရဲ့အပေါ်မှာပဲသိအောင်ကြိုးစားရင်းနဲ့ရအောင်ကြိုးစားရင်းနဲ့အခြေအနေကုန်လာရတာမလိုဒေါသလိုလောဘနဲ့ဘဝရင်းညုံကာကျိုးဆုံးရဲ့ဆိုတဲ့အတိုင်းပါပဲအာယုန်လေးနဲ့တွေ့တိုင်းတွေ့တိုင်းမလိုရင်ဒေါသဖြစ်တယ်လိုရင်လောဘဖြစ်တယ်ဒါတွေနဲ့ပဲအခြေအနေကုန်လာဘဝဇက်ကုန်ပေါ်မှာလောဘဒေါသကြိုးဆွဲတိုင်းကပြရင်းနဲ့ကာကျိုးတွေဆုံးခဲ့တာပဲရှိတယ်မိမိရောပေါ်ဝဆာသာရေသူမျိုးပြီးတော့နေလာကြတာအဲ့ဒီတော့အဲ့ဒီအလေးကျင့်စူးကြီးကအကြီးအကျယ်လွှမ်းမိုးနေဒီအလေးကျင့်စူးကြီးရဲ့အရှင်ကအကြီးအကျယ်ရိုက်ခတ်နေတာတတိနဲ့နေတယ်ဆိုတော့ဒီအလေးကျင့်ကောင်းလေးကအခုမှပြုစုပြောထောင်ရတာအားကတိတ်မရှိသေးဘူးပေါ့အဲ့ဒီတော့ဘာဖြစ်တော့တတိလေးထားလိုက်ခဏနေတော့တတိကမရှိတော့ပြန်ဘူးလွတ်သွားပြန်ပြီမိမိရောနေခဲ့ခြင်းဆိုတော့အလေးကျင့်စူးကြီးကလွှမ်းမိုးနေတာကိုဒါကြောင့်ကိုယ့်ဘက်ကအားကောင်းအောင်ယုံကြည်မှုဆိုတဲ့တတ္တာခွန်အားကြိုးစားမယ်ဆိုတဲ့ဥရိယခွန်အားတတိခွန်အားတမာရီခွန်အားပညာခွန်အားဒီလိုခွန်အားတွေ ਨੇ ဒီခန္ဓာမှာဘာပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ငါတိပြီးတော့နေမယ်ဆိုတဲ့မြင့်မြတ်တဲ့ဒီလုပ်ငန်းစဉ်ကြီးကိုအထောက်ကြရမှာခုဦးဇင်းတို့ပြောခဲ့တာရုပ်ကာယပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အထုပ်ပုံလေးကိုဒါအချင်းချုပ်လေးပြောလိုက်တာခန္ဓာချက်ဝေဒနာတွေကိုဆက်ပြီးတော့သိရမှာ၄ရှိတဲ့နော်စိတ်ထဲမှာချမ်းသာတာတွေသူမို့ဆင်းရဲတာတွေဘယ်လိုခံစားချက်ဝေဒနာပဲဖြစ်နေတဲ့အတိုင်းကိုတိကိုတိနေရမှာအဲ့လိုပဲအတွေးတွေဖြစ်တဲ့ကောင်းတာတွေတွေးနေသလားအဆိုးတာတွေတွေးနေသလားဘာတွေတွေးနေသလဲဘယ်လိုတွေးနေသလဲအဲ့ဒီအတွေးတွေကိုလည်းပဲအမှန်တိုင်းတိနေအောင်ကြိုးစားရမှာနော်တရားထုတ်တယ်ဆိုတာဦးဇင်းတို့အခုလည်းပဲချမ်းချမ်းသာသာနေနိုင်ဖို့အထောက်ကြရနောက်မှလည်းပဲချမ်းချမ်းသာသာနေနိုင်ဖို့အထောက်ကြရတာ။တရားအထောက်ခြင်းကြောင့်အခုလည်းပဲချမ်းချမ်းသာသာနေရလိမ့်မယ်။နောက်မှလည်းချမ်းချမ်းသာသာနေရလိမ့်မယ်လို့ဆိုလိုတာ။အကျိုးကျေးဇူးအကြံဉာဏ်နှမျိုးလို့ဆိုကြပါစို့။တရားလို့ကိုအထောက်လို့ရှိရင်အခုလည်းပဲချမ်းချမ်းသာသာနေနိုင်လိမ့်မယ်။နောက်မှလည်းပဲချမ်းချမ်းသာသာနေနိုင်လိမ့်မယ်။ဟောအခုလည်းပဲချမ်းချမ်းသာသာနေနိုင်လိမ့်မယ်ဆိုတာနဲ့ပတ်သက်ပြီးတော့ဟောကိုယ်ခန္ဓာမှာဖြစ်နေတာတွေကိုတည်တည်နေခြင်းအဖြစ်ဒါကမှမဟုတ်ဦးဇင်းတို့ရဲ့စိတ်နှလုံးဟာအေးချမ်းမှုကိုရနိုင်တယ်။ဖြစ်နေတာတွေပုံမှန်သတိကပ်ထားလို့ရှိရင်ရာဂဒေါသမောဟစတဲ့ကိလေသာတွေမဖြစ်နိုင်ဘူး။အဲ့ဒီအချိန်မှာရာဂဒေါသမောဟကိလေသာတွေဖြစ်လို့မရဘူး။အဲ့ဒီလိုကိလေသာအပူတွေမရှိတော့အေးချမ်းမှုဆိုတာကိုရ။နောက်ကိလေသာနှိမ့်ဆက်တာကိုမခံရတော့တတ္တမှုဆိုတာကိုရ။ဒါကြောင့်သတိရှိနေတဲ့လူကအေးချမ်းတယ်။လက်တွေချမ်းသာတယ်။သတိမရှိဘူးဆိုရင်တော့ပူလောင်ရှုပ်ထွေးမှုတွေနဲ့နေနေရမှာပဲ။ကိုဘာဖြစ်လို့ဖြစ်နေမှမတည်ဘူးဆိုရင်တော့ဖြစ်ခဲ့တာတွေကိုတွေးမယ်ဟောမဖြစ်သေးတာတွေကိုတွေးမယ်အခုဘာတွေဖြစ်နေလဲဆိုတာကိုတော့မသိဘူးဖြစ်ခဲ့တာတွေတွေးနေရတာနဲ့မဖြစ်သေးတာတွေကိုတွေးနေရတာနဲ့အခုလောလောဆယ်ဘာတွေဖြစ်နေလဲဆိုတာကိုမသိဘူးဖြစ်ချင်နေတာတွေကိုတွေးမယ်မဖြစ်ချင်နေတာတွေကိုတွေးမယ်ဟောကိုဖြစ်ချင်တာတွေဖြစ်မလာတဲ့ကိစ္စတွေကိုလည်းတွေးမယ်ကိုမဖြစ်ချင်တာတွေဖြစ်လာတဲ့ကိစ္စတွေကိုလည်းတွေးမိမှာပဲဒါဆိုရင်တော့စိတ်တိုင်းမကြမှုတွေမကျေနပ်မှုတွေဟောဒီလိုဒေါသတွေနဲ့ပူလောင်နေရမှာ။ဆန့်ကျင်ဘက်အနေနဲ့ဦးဇင်းတို့စိတ်တိုင်းကြားခဲ့တာတွေကိုလည်းတွေးမိမယ်။အဲလိုစိတ်တိုင်းကြားခဲ့တာတွေတွေးမိမယ်ဆိုရင်တော့မမောမှုတွေဆွဲလန်းမှုတွေနဲ့ဒါညင်နွမ်းရမှာ။ဒါကြောင့်သတိရှိမနေဘူးဆိုရင်တော့ကောင်းကိုမကောင်း။နောက်တစ်ခုကသတိရှိနေခြင်းအဖြစ်အတိအမြင်တွေမြင်မှလာပြီးတော့နောက်တစ်ချိန်မှာတွေ့ရမယ့်အစင်မပြေမှုတွေကိုရင်ဆိုင်နိုင်လိမ့်မယ်။နော်။သတိရှိခြင်းအဖြစ်နောက်မှချမ်းသာလိမ့်မယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့အခုဒါပြောနေတာပါ။နောက်အဆင်မပြေမှုတွေကိုရင်ဆိုင်ရတဲ့အစွမ်းရင်ဆိုင်နိုင်တဲ့အစွမ်းတတ္တိဆိုတာမှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာမှာပဲရှိတာ။မှန်မှန်ကန်ကန်သိတဲ့ဉာဏ်ပညာဆိုတာကလည်းပဲဒီခန္ဓာရဲ့သဘာဝတွေရဲ့ပုံမှန်ဖြစ်တိုင်းဖြစ်တိုင်းသတိထားပြီးတော့နေမှသာလင်ရနိုင်တာ။စဉ်းစားကြည့်နော်။ဘဝဆိုတာအဆင်မပြေမှုတွေတစ်ခုပြီးတစ်ခုတွေ့တွေ့နေရတဲ့သဘောရှိတယ်။အဆင်မပြေမှုတွေကရှိကစီးကျိုးနေကြတာ။နော်အသိဉာဏ်နဲ့လို့ကံမကောင်းလို့တွေ့ရတဲ့အဆင်မပြေမှုတွေဆိုတော့အသာထားလိုက်အောင်လူတိုင်းလူတိုင်းတွေ့ရမယ့်အဆင်မပြေမှုတွေကိုစဉ်းစားကြည့်။ဗဆန်ရှိရှိမရှိရှိပညာတတ်တတ်မတတ်တတ်အတိုင်းဝိုင်းကောင်းကောင်းမကောင်းကောင်း လူတိုင်းတွေ့ရမယ့်ဒုက္ခတွေဆိုတာရှိတယ်။ဘာတွေလဲ။စဉ်းစားကြည့်ပါဦး။ ఓ နာတိကွဲကန်နဲ့တွဲအမြဲနေတိုင်းရှုလို့အပိဏ္ဏတုံမှာမြတ်စွာဘုရားဟောခဲ့တဲ့။ ఓ မှုနာမှုတေမှုကွဲကွာမှုတွေကိုပြောတာ။ဘောရရဲ့လိုရလိုက်အိုရလိုက်မယ်။နာရလိုက်မယ်။တေးရလိုက်မယ်။အကြောင်းအမျိုးမျိုးကြောင့်ကွဲကွာကြရလိမ့်မယ်။ခြေတော်ကကိုပြုခဲ့တဲ့ကံတရားတွေရဲ့အကျိုးဆက်တွေကိုလည်းပဲခံရမှာပဲ။ဟုတ်စဉ်းစားကြည့်ဘဝမှာနုပြုံမှုတွေဆိုတာကိုအကြာကြီးရတာမဟုတ်ဘူးခဏနဲ့ဥသွားကြတာပဲကျမ်းမာမှုတွေလည်းအကြာကြီးရနေတာမဟုတ်ဘူးနာကျင်မှုတွေခံစားမှုတွေဆိုတာတွေ့ကြရတာပဲအကြောင်းမျိုးမျိုးကြောင့်အဲ့ဒါလိုပဲဘဝမှာနေနေကြရတယ်ဆိုတာအကြာကြီးနေနေကြရတာမဟုတ်ဘူးမကြာခင်ပဲတည်ကြရမှာဒါပေမဲ့လူတွေကအကြာကြီးနေနေကြရလိမ့်မယ်လို့တွေးထားကြတာဘဝကိုအခိုင်အမာသဘောထားပြီးတော့နေနေကြတာပျက်စီးမဲ့အရေးကိုကောင်းတဲ့ကိုမထည့်ဘူးမိမိမောမောနေနေကြတာပါပဲ။ဘာပဲပြောပြောအကြာကြီးမနေကြရတာတော့သေးကြတယ်။မကြခင်မှာပဲသေးကြတယ်။အဲ့လိုသေးပြီးဆိုတာနဲ့ကိုယ်ပဲသေးသေးသူပဲသေးသေးဒါကွဲကွာသွားကြရော။ခွဲကွာသွားကြရတာပဲ။ဒါဘဝရဲ့ဖြစ်ရိုးဖြစ်စဉ်သဘာဝကြီးပဲ။အလွန်လဲထင်ရှားတယ်။အလွန်ထင်ရှားပြီမယ်လို့တတိမမှုဂူးမမြင်ဆိုတဲ့အတိုင်းပဲတတိမရှိပဲမိမိရောရောပေါ့ပေါ့ဆန်းဆန်းဖြစ်တယ်လို့နေနေကြတော့ဒီထင်ရှားတာကြီးကိုပဲမသိနိုင်အောင်ဖြစ်နေတွေ့လာတော့မှမြပြူးဆံများနဲ့အထူးဆန်းဖြစ်ပြီးတုံလုံးကြတဲ့ငူကြွေးကြတဲ့เนาะမခံနိုင်ကြဘူးဆင်းရဲကြတကယ်လို့သာဘဝရဲ့ဖြစ်စဉ်ကိုမှန်မှန်ကန်ကန်သိထားမယ်ဆိုရင်အဲ့ဒါလို့ဆင်းရဲတဲ့အကြောင်းမရှိဘူးခန္ဓာရဲ့ပုံမှန်သတိထားနေခြင်းအဖြစ်เนาะဒီခန္ဓာရဲ့အချိန်ချင်းခါကသိနေရတဲ့သဘောကိုသိနေရတဲ့သဘောကိုသိနိုင်ဖြစ်လာတဲ့သဘာဝတွေဘယ်သဘာဝမှတည်မြဲနေခွင့်မရှိဘူးဆိုတာကိုသိနိုင်တယ်။တဘာဝထဲမှာကိုပဲအခါခါသိနေရတဲ့အဖြစ်ကိုသာဥစဉ်တို့တကယ်ပိုင်ပိုင်နေနေသိမယ်ဆိုလို့ရှိရင်တဘာဝတစ်ခါသိရတဲ့အသေးကိုရင်းမတိုင်းရင်းမဆိုင်နိုင်တဲ့အကြောင်းမရှိဘူး။နော်။တဘာဝထဲမှာကိုပဲအခါခါသိနေရတဲ့အဖြစ်ကိုသာတကယ်သိလို့ရှိရင်တကယ်သိနိုင်မယ်ဆိုရင်တဘာဝတစ်ခါသိရတဲ့အသေးကိုကောင်းကောင်းရင်ဆိုင်နိုင်မှာပဲ။အဲ့ဒါလို့ရင်ဆိုင်နိုင်တဲ့အသည့်အရင်ဆိုင်နေတဲ့ဉာဏ်လေးဆိုတာလည်းပဲဒီခန္ဓာရဲ့သဘာဝတွေကိုမှန်မှန်ကန်ကန်အောက်မေ့အမှတ်ရပြီးတော့တိတိတိတိနေတယ်ဆိုတော့နောက်တတိထားတဲ့လုပ်ငန်းစဉ်ကိုကြိုးစားမှပဲဒီအတိဒီဉာဏ်တွေကိုရနိုင်တယ်။အဲ့ဒီအတိအဲ့ဒီဉာဏ်တွေကိုရမှလည်းပဲဘဝဒုက္ခတွေကိုရင်ဆိုင်နိုင်မှာ။ဟောဦးဇင်းတို့အင်္ဂုတ္တပါဠိတော်မှာဟောထားတာလေးတခုရှိတယ်။ဥမှုနာမှုတွေကြုံလာပြီဆိုလို့ရှိရင်သူတော်ကောင်းတရားကိုကျင့်သုံးမှုမလွယ်ဘူးလို့အဲ့လိုအမိန့်ရှိတယ်။ဇေနေနာခောပနာတရာယအဘိပုဒေနနတုကရံဗုဒ္ဓနာသာသနာမနတိကတုံတဲ့အိဗေကမှာပြောတော့အသက်ကြီးလာလို့အိုးလာပြီဆိုလို့ရှိရင်ညစွာဘုရားရဲ့အဆုံးအမကိုနှလုံးသွင်းမှုမလွယ်ကူဘူးတဲ့ဟာနော်မလွယ်ကူဘူးလို့ပြောတာမဖြစ်နိုင်ဘူးလို့ပြောတာတော့မဟုတ်ဘူး။ဩမလွယ်ဘူးဆိုရင်တော့ခက်တာပေါ့။အဲ့ဒါလိုပဲဦးဇင်းတို့ဗျာဒိတေနာခောပနာဗျာဒိနာအဘိပုဒေနနတုကရံဗုဒ္ဓနာသာသနာမနတိကတုံတဲ့တဲ့ကြီးလာလို့ပဲဖြစ်ဖြစ်ကျမ်းမာရေးပေါ့ပြန်လို့ပဲဖြစ်ဖြစ်နာကျင်ခံခဲ့မှုတွေကြုံလာပြီဆိုရင်မြတ်စွာဘုရားရဲ့အဆုံးအမကိုနှလုံးသွင်းဖို့မလွယ်ကူဘူးလို့အဓိပ္ပာယ်ရတယ်။ဒီတော့ဘာလဲဒီအဓိပ္ပာယ်လေးတွေကနော်သူတော်ကောင်းတရားဆိုတာမအိုခင်မနာခင်ပဲအားထုတ်လို့ကောင်းတာ။အိုးလာပြီနားလာပြီဆိုရင်အားထုတ်ဖို့မလွယ်တော့ဘူးဆိုတဲ့အဓိပ္ပာယ်ပဲ။နော်နောက်တစ်ချက်ဟောတာလည်းပို့တော်စိတ်ဝင်စားတယ်ကောင်းနေတယ်။ရှင်နာဓမ္မေနတမ္မနာကတော့ဇိနကောပိဖာတုံဝိရိတာမိတဲ့အဓိပ္ပာယ်ကပါပြောတော့ငါသူတော်ကောင်းတရားနဲ့သာပြည့်စုံရင်ဩလာတော်လည်းပဲချမ်းချမ်းသာသာနေနိုင်လိမ့်မယ်ဆိုတဲ့အတွေ့နဲ့သူတော်ကောင်းတရားကိုအထောက်ရမယ်တဲ့ဟောသူတော်ကောင်းတရားသာတကယ်ရှိထားမယ်ဆိုရင်ဩလာတဲ့အခါမှာဖြစ်လာမယ်အစဉ်မပြေမှုတွေကိုသာသာလေးကြုံသွားသွားနိုင်လိမ့်မယ်ဆိုတဲ့အဓိပ္ပာယ်သူတော်ကောင်းတရားသာရှိမယ်ဆိုရင်ဩလာတော်လည်းပဲချမ်းသာတယ်လို့အဓိပ္ပာယ်ဆိုလိုတာဟုတ်ဘယ်လောက်အားရကြရအောင်စဉ်းစားကြည့်နောက်တစ်ခါပါပြောတော့ရေနာဓမ္မေနတမ္မနာကတော့ဗျာတိတောပိဖာတော်ဝိရိတမိတဲ့ငါဟာသူတော်ကောင်းတရားနဲ့သာပြည့်စုံရင်နာလာတဲ့အခါမှာချင်းချင်းသာသာနေနိုင်လိမ့်မယ်ဆိုတဲ့အတွေးနဲ့လည်းပဲသူတော်ကောင်းတရားကိုအထောက်ရမယ်တဲ့သူတော်ကောင်းတရားနဲ့သာပြည့်စုံတဲ့ပုဂ္ဂိုလ်နော်သူတော်ကောင်းတရားနဲ့သာပြည့်စုံမယ်ဆိုရင်နာကျင်ခံခဲ့မှုတွေဖြစ်လာတဲ့အခါမှာတော့ချင်းချင်းသာသာနေနိုင်မယ်နားနေတော့လည်းပဲချမ်းသာတယ်ပေါ့အဲ့ဒီချက်တွေကိုကြည့်လို့ရှိရင်သူတော်ကောင်းတရားအလုံးမအားကိုးစရာကောင်းတယ်ဆိုတာထင်ရှားတယ်အဲ့တော့အခုဦးဇင်းတို့ပြောခဲ့တဲ့အဆုံးအမလေးကိုတိကျပြန်စဉ်းစားကြည့်ဩမှုနာမှုကြုံလာရင်မြတ်စွာဘုရားအဆုံးအမကိုနှလုံးသွင်းဖို့မလွယ်ဘူးဆိုတဲ့အချက် อุมุนามุจงลาโดเลยเวตุระกองเตียดาชีเห็นฉันตาสวะนี่ในเมสุเรเฉดดีเนเฉดเอรีเนเฉดเท่ากับธรรมะเฉดเฉดเดอุมุนามุจงลาเยมยศวะเพียสุมาโกนั่งลงด้วยบุมเลวุสุเรเฉดกุศลนายเพียงเนาะลมยิ้มยัดเดด้วยมันเนี่ยยานิมาอุมนาดีเรเอจวยมาเวก้อมมันเนี่ยขวัญยิ่งสีดาอุบีนาบีสุเนี่ยขวัญยิ่งกันเนบ้าตัวบีถ้าจังก้อมมันเนี่ยขวัญยิ่งลีจานิโรมา ลงชาเลยผู้ยิ่งจีเรสุดเลยด้วยมันก็ยานิเราทำมาเชื่อกุศลนายยานิเนี่ยด้วยมันบ่ทุกที่เราอุจิโนอุโมนามุจงลาโดเลยเวตุระกองเดียร์สิ่งฉันตาสวรรค์ในนี้สุดเลยที่เชื่อกุศลนาจีเดี๋ยวอัตุเชียร์ที่เชื่อมาที่จะว่าด้วยยามเมตุขารุยเสมาบิมุรีด้วยกองรุ่งพิเศษในเดียมพิเดลุเลยทั่วไปตัวมาเดี๋ยวอัตุมดาวุชยโน
อนาคตดูข่าวในตัวเราเลยค่ะมาตีชาวบ้านจะชูมาเวลุเลยเวน่าเลยตัวนี้แต่จากอดีตเชกลินในเชกอดีตชาลิสนาจีเนี่ยอดีตเชนในเชกเนี่ยเราเชฟเชนเนี่ยตัวเราของเดียร์ลายสีอุโมงค์นามุจงลาเลชิมาชนะสวรรค์ในนี้สุดเลยที่เชลิโกชิกามีนอุตตะคุลาตบิโรสนาจีวาวอุดรคานาดูข่าวสุดาพยายามนะตัวเราของยี่ดีเลยดูจ้าละดีงามสีเดียบุตรเซนลุไม่ดีเลยดูจ้าละ รู้มาช่างรู้ไม่ยากอารมณ์ดูจ้าดูจ้าอะไรยังดูไปไม่รู้เส้นสายมูนี่ไม่ดูน้าเลยมูนี่ไม่ดูเส้นสายเดาดูเช่นนั้นเลยเส้นสายเดาดูเช่นนี้น้าเลยนี่เดาเช่นนั้นน้าไม่เลยรู้เช่นนี้น้าเลยเดาน้าไม่เลยรู้สุดาเลยเว้ยเส้นมันเนี่ยดีเนี่ยสีดำสีดำสุดาเนาะเส้นเดาดูกันเนี่ยดูเราเลยเว้ยดีเนี่ยสีดำเส้นเยาว์เส้นเดาดูกันเนี่ยดูเราเลยคำว่าดีเนี่ยมีเนาะยี่เจ้าเส้นเลยอะไรไหม ถ้าวุ้ชิคันบีโร่ไม่ยากที่จะน่าจีเนาะเสียไม่บีมุรีโลกรันนี่ดูขารีด่าเรียนรู้ได้ดูจ้าเพราะว่าอย่าลายเพราะว่าอย่าดูขารีสุดาดูจ้าเว้ยดูจ้าถ้าก็รอเดี๋ยวเนี่ยเดี๋ยวตีมันทุ่งลาวเนาะบอกอย่าเราไปทุ่งเมลูเทียนดูขาดูจ้าเราเรียนดูไปเมลูยินเสียงเงาบุญยินน้าเลยจ้าบุญยินพี่ตาเงาบุญยินมันดูตัวเราเดียดีเดียวเลยยินเสียงมึงก็ดมิวตัวเราเดียมันดีเดียวเลยยินเสียงมึงก็ดมิว ตัวเราเดียวกูตัดเกตีเนี่ยทุกคนได้ดูแลเลยค่ะมาก้องจงยินเสียงในมาเว้ยฉันยังตัดได้ไม่ใช่ในมาเว้ยถ้าจะลูกอะไรมาตัวเราเดียวกูตีเลยตีเนี่ยเราอากูได้ด่าดังบูชีด่าเช้าวันนี้กูเอรีตีเนี่ยกูอยากเอาลูกจูดานี่จ้าเสมาเนี่ยอากูอยากกูเช้านี่จ้าละดังบูจีตรงอยากกูเช้านี่จ้าละแล้วลูกมามันกันกันน่าเลยบีโร่ที่กันน่ามาบ่าวเว็บเพี้ย มาในที่นี้ไม่รู้สุดที่มีมีเด็กลงงานเสียงอยู่จะเอาทุกอย่างกูรู้เลยที่ลงงานเสียงเนี่ยจำบูจีบงกูยงจีบุขันกันมีมีเนี่ยที่ลงงานเสียงกูลงทัดดันเนี่ยลงลาวุรียันเนี่ยกูขันน่ามาดีท่าจีนสุดที่มีมีเสียงตัวเราของลูจีกูจูดาจามา